တိုက်ပွဲတွေလာနေချီဖြစ်ပွားနေတဲ့ကရင်နီဒေသမှာဒီရက်ပိုင်းတိုက်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ကရင်နီဒေသကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပေးပါခင်ဗျာ
။ဒီမော့ဆိုမြို့နယ်အရှိတ်ဘက်ခြားမှာရှိတဲ့ဒေါ်လျာခူကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတာဒီနေ့နဲ့ပါဆိုရင်ကိုရက်ရှိနေပါပြီ။စစ်ရှောင်းရွာကန်တအူးကတော့မနေ့အစောပိုင်းကတည်းကသူတို့အနီးအနားပတ်ဝန်းကျင်မှာလက်နက်ကြီးတောက်လျှောက်ကြားရောက်ပောက်ကွဲနေတယ်လို့ VOA ကိုပြောပါတယ်။တိုက်ပွဲကြောင့်ရွာသူရွာသားအများစုကနေရစွန့်ခွာပြီးဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရသလိုလက်ရှိတိုက်ပွဲဧရိယာထဲမှာပိတ်မိနေသူတချို့လည်းရှိနေတဲ့အကြောင်းစစ်ရှောင်းရွာကန်ကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်နေတော့ပဲဆမကြီးဒီမနေ့အမတိုင်းရအများကြီးပဲလို့တနေ့ကြီးထူလာအများကြီးထူလာတယ်ဒီမနေ့အမနီနီလေးပဲကြောက်ဒီမှကြောက်ဟိုပင်းကြီးရောပြောမှာပါသမားသွားကြနေရမှမရှိတော့ဒီမှာပဲနေတယ်ဘယ်တော့မှသွားရင
်ပြီးခဲ့တဲ့မလာတဲ့ကစစ်ကောင်စီတပ်တွေအင်အားများများနဲ့ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းကိုထိုးစစ်ဆင်လာကြတဲ့ကတိုက်ပွဲအရှိန်မြင့်လာပြီးလှနဲ့ချီကြာဂျိုကြားတိုက်ပွဲတွေဇက်တိုက်ဖြစ်လာရကအခုရက်ပိုင်းမှာပိုပြီးပြင်းထန်လာတယ်လို့ KNDF အမျိုးသားများလွတ်မြောက်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ
်ဒီမော့ဆိုရှစ်ချမ်းကတော့မတ်လကတည်းကပေါ့နော်စစ်ကောင်စီစစ်ကြောင်းထုတ်လာတဲ့တိုက်ပွဲတွေဆက်ဖြစ်လာပေါ့နော်ဆိုတော့အခုချိန်ဒီနေ့ချိန်ပေါ့တိုက်ပွဲကဖြစ်နေတုန်းပဲတချို့ရက်တွေကြာရင်တိုက်ပွဲကကြီးရာတွေရှိတယ်ပေါ့နော်တိုက်ပွဲပြင်းထန်တယ်တချို့ရက်တွေကြာတော့တိုက်ပွဲအငယ်လေးတွေဖြစ်တာပေါ့နော်ဆိုတော့နေ့စဉ်ဒီပါဖြစ်တယ်ပြီးခဲ့တဲ့3-4ရက်ကတော့တိုက်ပွဲတွေဟိုကြီးကြီးမားမားပြန်ဖြစ်တယ်ပေါ့နော်ပြီးခဲ့တဲ့အပတ်လောက်ကနေစပြီးတော့ပေါ့နော်ဟိုစစ်ကောင်စီဘက်ကဒါလေကြောင်းတိုက်ခတ်မှုတွေနေ့ရောညပါပေါ့နော်မနေ့တော်ကြီးလည်းအဲ့လိုတိုက်ခတ်ကြတယ်ရှိတယ်ပေါ့နော်ဆိုတော့ပတ်တင်ကြောင်းတွေဖေးရွာတွေခဲဟိုဒါဟောပါပေါ့နော်ဒီလက်နေကြီးလက်နေကြီးမို့လေကြောင်းတိုက်ခတ်ကြတယ်ပြုလုပ်နေတယ်ပေါ့နော
်ရိုင်းကော်မျိုးနယ်နဲ့ဘော်လခဲမျိုးနယ်တို့ဘက်ကနေဒီမော့ဆိုမျိုးနယ်အရှိတ်ဘက်ချမ်းကိုအ ਨੇ ဆုံးစစ်ကြောင်း၃ကြောင်းစစ်စင်လာပြီးနယ်မြေထိမ့်ချုပ်နိုင်ဖို့စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အကြောင်း KNDF ကပြောပါတယ်။အဲ့ဒီလမ်းကြောင်းကိုအသုံးပြုပြီးလူအင်အားနဲ့လက်နက်ခဲယမ်းတွေပို့ဆောင်နေတဲ့အကြောင်းပြောပါတယ်
။သူတို့ရဲ့ယူရချက်ကတော့လက်ကောဒီမော့ဆိုကိုဖြတ်ပြီးတော့ဒီဘော်လခဲတိသူတို့ထောက်ဖို့လမ်းကြောင်းကိုသူတို့ထိမ့်ချုပ်နိုင်ဖို့ပေါ့နော်။အဲလက်ကောဒီမော့ဆိုဒေါ်သမကြီးဘော်လခဲလမ်းပိုင်းကိုဒါသူတို့ထိမ့်ချုပ်နိုင်ဖို့အတွက်ဒီထောက်ဖို့လမ်းကြောင်းပေါ့နော်။ဟိုစစ်အင်အားဖြစ်တင်းနိုင်ဖို့ကြောင်ထိုးရတယ်လို့ကျွန်တော်တို့ယူဆရတယ်ပေါ့နော်
။ဒါကြောင့်တက်ပွဲဧရိယာတဖြည်းဖြည်းပုံမူကျပြန့်လာပြီးဒေါ်ပုစီကျေးရွာကနေတဏီလာလဲကျေးရွာဒေါ်လျာခူကျေးရွာတို့အထိရောက်လာတယ်လို့ပြောပါတယ်။တက်ပွဲအတွင်းမှာစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့လေကြောင်းအသုံးပြုပြီးပစ်ခတ်တက်ခိုက်တဲ့အပြင်တက်ပွဲနဲ့မဆိုင်တဲ့လူနေကျေးရွာတွေဘက်ကိုလည်းရည်ရွယ်ချက်ရှိရှိတက်ခိုက်နေတယ်လို့ KNDF နဲ့ရွာကန်တချို့က VOA ကိုပြောပါတယ်။ဒီလိုတိုက်ခိုက်မှုကြောင့်စာတင်ကြောင်းဆေးကန်းနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးမှုရှိနေပါတယ်။အဲဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သဘောထားသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကို VOA ကတယ်လီဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့မတ်လကနေလက်ရှိအချိန်ထိတိုက်ပွဲအတွင်းမှာနှစ်ဖက်အသေးအပြောက်တွေလည်းရှိနေပါတယ်။စစ်ကောင်စီဘက်ကရာနဲ့ချီတေဆုံးခဲ့ကြောင်း KNDF ကအခုလိုပြောပါတယ်။
အလုံးပေါင်းရတော့စစ်ကောင်စီကဒါ200ကနေ300နီးပါးလောက်တော့ကျဆုံးနိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်အလောင်းတွေတွေ့ရလဲပါတယ်ပေါ့နော်ဆိုတော့ဒီအထူးသဖြင့် March လရဲ့ April လမှာဖြစ်တဲ့ဒီတိုက်ပွဲတွေဒီမှာဆိုရင်ဒီဒေါက်တာမကြီးတိုက်ပွဲမှာဆိုရင်စစ်ကောင်စီရဲ့အလောင်းတွေ50-60လောက်ကိုဒါတွေ့ရတယ်ပေါ့နော်နောက်ပင်စီရမီတဲ့လက်နယ်တွေကလည်းဒါရာချီပြီပေါ့နော်ဆိုတော့တင်းစီရမီတဲ့လက်နယ်တွေပုံမှန်လဲကျွန်တော်တို့ရေတွက်လို့ရတယ်ပေါ့နော်
စစ်ကောင်စီတပ်သားတွေတေဆုံတယ်ဆိုတဲ့စီးရင်ကိုတော့ VOA ကတီးကြားအတိမပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ